2020ပြည်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားသူသမ္မတလောင်းဖြစ်ဖို့အရှင်းတန်းမဲဆွယ်နေသူတွေရဲ့ဗိုလ်သူနေညနီဗာဒါပြည်နယ်စကားစစ်တိုးပွဲမှာကိုယ်လုံး6ဦးကြားတယောက်ပေါ်တယောက်အခြေတင်ဦးထိုးနှက်ဥပဒေညပါလေ။အဲဒီထဲမှာနယူးယောက်မြို့တော်ဝန်ဝမိုက်ဘလူးဘတ်ကိုဂျန်နဲ့သမ္မတကိုယ်လည်းလောင်းနေအဓိကဝေဖန်ထိုးနှက်ကြပါလေ။အခုစကားစစ်တိုးပွဲဟာမစ္စတာဘလူးဘတ်ပထမဆုံးပါဝင်တဲ့စကားစစ်တိုးပွဲလည်းဖြစ်ပါလေ။ဘာဘောကအထက်သာဆုံးလူပုဂ္ဂိုလ်တွေရဲ့နံပါတ်7အဆင့်မှာရှိတဲ့မြို့တော်ဝန်ဟောင်းဘလူးဘတ်ကမဲဆွယ်စည်းရုံးရဲ့အတွက်သူ့ကိုယ်ပိုင်ကိုယ်တည်းကနေရမုံငွေဒေါ်လာ300,000နီးပါးသုံးစွဲထားပြီးတော့ဒီမိုကရက်တစ်ပါတီကိုစားသူသမ္မတလောင်းဖြစ်အောင်ငွေနဲ့ဝယ်ယူနေတယ်လို့အထက်လူတော်မှတ်တည်ထင်ကြတဲ့ဘာနီဆန်ဒါစ်နဲ့အီနီကလိုဘူဂျာတို့ကဥပဒေထိုးနှက်ကြပါလေ။မစ္စတာဘလူးဘတ်ကသူဟာသမ္မတထရမ့်လို့အမွေရလို့ချမ်းသာလာတာမဟုတ်ဘဲကိုယ်တိုင်စီးပွားရေးလို့ချမ်းသာလာတာဖြစ်ပြီးတော့တိုင်းပြည်မှာသမ္မတဖြစ်ခဲ့ဘူးသူတွေနဲ့အဆိုးဆုံးသမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်ကိုဖြုတ်ချဖို့အခုဒီငွေတွေကိုသုံးနေတာလို့ပြန်ချိပါပါလေ။လက်ရှိမှာထောက်ခံမှုအများဆုံးရနေတဲ့အထက်လူတော်မှတ်ဘာနီဆန်ဒါစ်ကသူသာရင်သမ္မတထရမ့်ကိုအနိုင်ယူနိုင်မဲ့သူဖြစ်တယ်လို့ပြောတာကိုလည်းမစ္စတာဘလူးဘတ်ကချက်ချင်းတုံ့ပြန်ပြီးမစ္စတာဆန်ဒါစ်ဟာသမ္မတထရမ့်ကိုအနိုင်ရမယ့်အခွင့်အလမ်းလုံးဝမရှိဘူးလို့ပြောပါတယ်။ဒီမိုကရက်တစ်ပါတီရင်းကော့ကတ်နဲ့ပရိုင်မီအတူယူကော့ဘွဲတွေလုပ်ပြီးပါတီကိုစားသူသမ္မတလောင်းကိုရွေးချယ်နေတာမှာပထမဆုံးကအိုင်ဝါကော့ကတ်အရင်တော့လူးဟမ်ရှယ်ပရိုင်မီအတူယူကော့ဘွဲတွေပြီးတော့ဖြစ်ပြီးဒီဘာရကော့ကတ်ကိုဖေဖော်ဝါရီ22ရက်စနေနေ့မှာလုပ်ဖို့ရှိပါတယ်။အရင်တော့တပတ်အကြာဖေဖော်ဝါရီ29ရက်နေ့မှာတောင်ကာရိုလိုင်းနာပြည်နယ်ပရိုင်မီယူကော့ဘွဲလုပ်မှာဖြစ်ပါတယ်။